တော်ရရှိပါခဗျာ။ထိုင်း၊စင်ကာပူ၊မလေးရှား၊အိန္ဒိယစတဲ့ပတ်ဝန်းကျင်နိုင်ငံတွေကိုမြန်မာနိုင်ငံကနေစေဝါကူတာမဲ့လူနာတွေနှစ်စဉ်တိတ်နဲ့ချီထွက်ခွာနေကြတဲ့အတွက်နိုင်ငံသားငွေဒေါ်လာတိုင်ပေါင်းရာနဲ့ချီရိုးပေါက်ကြီးတစ်ပွဲဆုံးရှုံးနေရတဲ့ပြဿနာကိုဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာစမ်းစစ်ဖို့လိုအပ်လာပြီဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးစနစ်ယိုယွင်းနှိမ့်ချမှုကြောင့်မကျန်းမာတဲ့မြန်မာနိုင်ငံသားတွေထံကနေပတ်ဝန်းကျင်အိန္ဒိယနိုင်ငံတွေအနေနဲ့ဘလောက်ထိအကျိုးအမြတ်ရရှိနေကြသလဲ။ဒေါ်လာများများရရှိဖို့မြန်မာလူနာတွေများများလက်ခံနိုင်အောင်ပတ်ဝန်းကျင်နိုင်ငံတွေမှာအပြိုင်ဆိုင်ဘလို့ပြင်ဆင်ဆွဲဆောင်ကြိုးပမ်းနေကြတယ်ဆိုတာကလည်းမြန်မာနိုင်ငံကကျန်းမာရေးစီးပွားရေးမူဝါဒချမှတ်သူတွေအတွက်သတိပြုဆင်ញင်စရာဖြစ်လာပါပြီ။အိန္ဒိယထိုင်းနိုင်ငံမှာဆိုရင်2015ခုနှစ်ကမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားလူနာ 1.8 သန်းကျော်ကိုလက်ခံကူတာပေးခဲ့ပါတယ်။ဆေးလာကူကြတဲ့နိုင်ငံသားတွေနှစ်စဉ်တိုးမြှားလာနေပြီးအဲ့ဒီကရတဲ့ထိုင်းအစိုးရရဲ့ဝင်ငွေဟာ2013နှစ်ကဒေါ်လာတန်ပေါင်း 4,900 အထိရှိခဲ့ပါတယ်။မြန်မာနိုင်ငံသားအများအပြားသွားရောက်ကူတာတဲ့ဘန်ကောက်မြို့က Baron Grade ဆေးရုံကြီးတစ်ခုထဲမှာတင်နှစ်စဉ်ဆေးလာကူတဲ့နိုင်ငံသား2သိန်းခွဲလောက်အထိရှိလာပါပြီ။အခုဆိုရင်ဘန်ကောက်မြို့ကဆေးရုံတော်များများမှာမြန်မာနိုင်ငံသားတွေအထူးများပြားနေတယ်လို့မကြာခဏဆေးသွားကူတဲ့မန္တလေးမြို့ကရှစ်နေတူဖြစ်သူဦးသိန်းသန်းဦးကပြောပါတယ်။
ဒီတော့ဒီ2013ကျန်းမာရေးဆေးသွားကူကတော့အဲ့ဘန်ကောက်ဆေးရုံကြီးမှာရှိတဲ့ဗမာဆရာဝန်ကြီးကပြောတယ်ဘလူးစတာတို့နဲ့ထိုင်းမှာရှိတဲ့ဆေးရုံအငယ်ရောဆေးရုံလက်ကဆေးရုံကြီးရောအားလုံးကဗမာလူနာတွေရဲ့ဖြစ်တယ်။ဒါဘန်ကောက်ဆူရဲ့ကာဘွန်ဂရက်ပေါလိုနော်ဖရာထိုင်းပီယာဘိတ်အကုန်များ
အိန္ဒိယနိုင်ငံတွေမှာတစ်နှစ်ကိုမြန်မာနိုင်ငံသားတိတ်နဲ့ချီဆေးထွက်ကူနေကြတဲ့အတွက်မြန်မာနိုင်ငံကနေနှစ်စဉ်ဒေါ်လာတန်250လောက်ဆုံးရှုံးနေရတယ်လို့ကြွညင်သူတွေကတွက်ချက်ထားပါတယ်။အများစုဟာပုံမှန်ကျန်းမာရေးဆေးစစ်တာကနေနှလုံးခွဲစိတ်ကုသတာအလဲကင်ဆာကုသမှုခံယူတာအဆုံးဖြစ်ပါတယ်။မလေးရှားလိုနိုင်ငံမျိုးကိုတောင်2015ခုနှစ်ကမြန်မာနိုင်ငံသားလူနာ12,000တွားရောက်ဆေးကုသခဲ့ကြပါတယ်။အဲ့ဒီထိုင်းမလေးရှားစင်ကာပူနိုင်ငံတို့ဟာနိုင်ငံသားလူနာတွေကိုအလူရဲ့ဈေးလျှော့ယူပြီးသူထက်ငါအပြိုင်ဆွဲဆောင်နေကြတာပါ။ဥပမာနှလုံးခွဲစိတ်ကုသမှုခံယူမယ်ဆိုရင်ထိုင်းနိုင်ငံကစင်ကာပူထက်41ရာခိုင်နှုန်းကုန်ကျစရိတ်တက်တာပြီးမလေးရှားကတော့106ရာခိုင်နှုန်းအထိတက်တာတာတွေ့ရပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ပြည်တွင်းမှာအိုးမကွာအေးမကွာအထုကုနဲ့စမ်းသက်ကုသလို့ရပါလျက်ဘာကြောင့်များထိုင်းစင်ကာပူမလေးရှားစတဲ့နိုင်ငံတွေမှာပဲစိတ်ကုသဖို့တတိတိထွက်နေကြရတယ်လဲဆိုတာဦးသိန်းသန်းဦးကအခုလို့ရှင်းပြပါဗျာ။
ကျွန်တော်ကိုယ်တိုင်ပြရတယ်လေ။အဲ့ဒါကဘာဖြစ်လို့လဲဆိုကျွန်တော်တို့ဆိုရင်ကျွန်တော်အမအရင်ကမန္တလေးမှာပုံဝင်ဆေးရုံကြီးအထူးဆေးရုံကြီးရှိတယ်ပေါ့ဗျာ။မန္တလေးမှာရောရန်ကုန်မှာရောရှိကြတယ်။ဒါပေမဲ့အထူးသဖြင့်ဆက်ဆံရေးပေါ့နော်။ဒီလက်တွေရဲ့အတိအကျမှုနံပါတ်၁ကအဲ့ဒီကလုံးဝကွာတယ်။နှစ်ချက်ကဆရာဝန်ပြဿနာ quality ပြဿနာဗမာပြည်မှာလည်းပဲ MRCFRCS ရှိကြတာလေ။ဒါပေမဲ့ကျွန်တော်တို့ contact လုပ်တဲ့အခါမှာအမှန်တကယ်ပြင်မပေးနိုင်ဘူး။ဖြေဖို့လက်ချင်းချင်းကတနေ့တနေ့ကြီးညှိကြရတာပြဿနာဆက်ဆက်လက်တွေပေါ့။ရှိပစ္စည်းရန်ကွာ။ကွာပြီးတော့လေးချက်ကြတော့ကုန်ကျစရိတ်ချင်းကတိတ်မကွာအောင်။အဲ့တော့ထိုင်းမှာဆိုချင်လေးဆိုပြရင်ကျွန်တော်ပတ်ရှိရလို့ပြရဗမာငွေနဲ့ဆို2,400ပေါ့ဗျာရေဘွားနဲ့3,000ပေါင်းတယ်ပြရရင်အတူတူထိုင်းမှာကျွန်တော်တို့ပြရတဲ့ဆံဝင်တွေကပြုတ်ရွှင်ပြီးတော့လူနာကိုဒုံပတ်ဆိုင်မှာဗျာပြုတ်ရွှင်ပြီးတော့ခါလဲကျွန်တော်တို့အဲ့ဒီလိုမျိုးစားပစ်ကဗမာကလုံးဝမရနိုင်ကျွန်တော်ဆရာဝန်ကလူနာကိုတကယ်ကိုရင်းရင်းသေးသေးဒွင်းဒွင်းထူးထူးနဲ့ပုံပွင့်လင်းလင်းအကုန်ရှင်းပြတဲ့အနေအထားမျိုးကြီးတွေ့ရတယ်ဆိုတော့ကျွန်တော်အဲ့ဒီအချက်တည်းကကျွန်တော်တို့ဝန်ဆောင်မှုကတခြားစီဖြစ်တယ်သူတို့ကအကုန်စားပြီးပေါ့ဟောကြားချက်သိမကွာသိမကွာတဲ့အခါကျတော့အဲ့ဒီအစ်စ်ကောင်းနေရှိတဲ့အတွက်ကျွန်တော်တို့ကဒီရင်ကအကုန်ခံပြီးတော့ဟောထုတ်တဲ့နီးတဲ့ time ပေါ့ဗျာစက်ကဘွားကဈေးကြီးတယ်နော်အဲ့ဒါမျိုးကျွန်တော်တို့သွားကြတယ်ဖေဦးနေတောက်ပပြောင်းလဲနေမတူနောက်တစ်ခါဂျင်းကြီးဖော်ရည်မှုကဟိုကဘန်ကောက်ဖေဦးကြီးဆိုသွားရဲဆိုလို့ရှင်ဖေဦးကတပည့်ပြည့်လက်နေရဲ့ဂျင်းသူ့သမီးဝန်ထမ်းကလက်ဥချီပြီးစာဝါစီခါဆိုပြုံးပြီးတော့အကုန်လုံးတန်ရှင်းတယ်မှာဒီဟာဗမာပြည်မှာအိမ်မက်တော့မမက်နိုင်နဲ့စားပြီးဖြစ်တယ်ဗျာအဲ့ဒီချက်ငါချက်အရာကျွန်တော်အပါအဝင်ဆက်ကျွန်တော်တို့တွေကဒီဘက်မှာအားမကိုနိုင်ပဲနဲ့သွားကြတာ
မြန်မာနိုင်ငံမှာအများပြည်သူကိုဝန်ဆောင်မှုပေးတဲ့ဆေးရုံအများစုဟာအစိုးရပိုင်းဖြစ်ပြီး86ရာခိုင်နှုန်းလောက်ရှိပါတယ်။ပုဂ္ဂလိကဆေးရုံအရေးအတွက်200ဆုံးဆုံးလောက်အထိတိုးမြှားလာပြီဆိုပေမဲ့အများစုဟာအငယ်စားလေးတွေပဲဖြစ်ပါတယ်။အကြီးဆုံးဆိုတဲ့ရန်ကုန်ကပုဂ္ဂလိကဆေးရုံဟာကရင်200ကျော်ပဲရှိပြီး90ရာခိုင်နှုန်းလောက်ကကရင်100အောက်တွေပါ။ပြည်တွင်းကကျန်းမာရေးကဏ္ဍမှာအရည်သွေးပိုင်းနဲ့ဝန်ဆောင်မှုပိုင်းမှာနိုင်ကြသွားခဲ့ရတဲ့အကြောင်းရင်းတချို့ကိုစီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်တဲ့ဒေါက်တာစိုးထွန်းကအခုလိုထောက်ပြပါတယ်။
ဒီကဒီမှာလည်း private company ကဒီနေ့ကျတော့ကျွန်တော်ကထိုင်းလိုစင်ကာပူပုံစံမဟုတ်ဘူးကြာ။သူကထိုင်းလိုစင်ကာပူလိုမှာ private ဆေးရုံကြီး hospital ထဲမှာဆရာဝန်ကြီး apartment ရှိကြတော့နော်။နှလုံးတူကကျွန်တော်တို့ဆရာကျတော့အစိုးရဆေးရုံမှာမနက်ပိုင်းဆိုလေ၈နာရီ၄နာရီညနေပဲ private ဆေးရုံသွား။သူသွားတယ်သွားဆိုတော့ဒီနေ့ခဲက ကြတော့ကျွန်တော်ကမရဘူးနော်ဆရာဝန်တနည်းကအလုပ်နှစ်ခုသုံးခုလုပ်တာပေါ့မနေ့မိုးလင်းကြ၄နိုင်တော့ထားပေါ့ဒီဆင်းနိုင်ဆေးုံဆိုတာဆေးုံကညစီနိုင်ဝယ်ပြန်ကျွန်တော်ညနေဆေးကနှစ်ခါသုံးခါကိုညဆက်နိုင်တနားအထိသွားအဲ့တော့သူရဲ့ quality ကဘလို့ဖြစ်လာလဲ service ရဘလို့ဖြစ်လာလို့ဖြစ်လာတာပေါ့နော်သူ့လို့ကဒါပဲသူကဒီဆေးဝင်သွားလို့ပြောတော့လာခါရအောင်ခေါ်တော့ဒါပဲကျွန်တော်ကြီးကသူ့ကဆေးဝင်လာခါနဲ့သိမ့်ပဲပေါ့နော်။ဘာဝင်ကြနဲ့သိမ့်ပဲဒေါ်လာ100ရ။ဘာလို့ဟာ300ရောက်ရ။ဒေါ်လာ150ရ။အဲ့ဘလို့စားလို့လောက်။နောက်တစ်ခါကျတော့ခဏအပြင်ကနေစည်းကမ်းထိုင်ပြီးစားရတော့သူ့ကလို့ကဂုံရင်းနဲ့ရှိတာ။အဲ့တော့ခဏပြောဆရာတို့လိုရင်းနဲ့စားလို့ရပဲရ။အဲ့တော့ခဏပါတော့။ဓမ္မဆရာဓမ္မပတ်တာဟိုကဆိုပဲစည်းရင်းကူးတယ်ဆောင်းဖတ်ရတော့ဒီပါတော့နော်။ဒီကုန်လုံးတဲ့ခါကျတော့ဒီကဆရာဘူရီယာပါဆရာဝန်ကလူနာ70လောက်ကြီးရဒီမှာလူနာ300ကြီးရအဲ့တော့သူ့ quality ရဖြစ်လာ
မြန်မာနိုင်ငံမှာကူးစက်ယောဂါဟာ6လန့်ခံနေရဆဲဖြစ်တယ်လို့ NCD လို့ခေါ်တဲ့ကူးစက်တဲ့ချင်းမရှိတဲ့ယောဂါတွေကြောင့်လဲလူနာ60ရာခိုင်နှုန်းလောက်နှစ်စဉ်သေဆုံးနေရတာပါဒါကြောင့်ပဲကျန်းမာရေးကဏ္ဍမှာလိုအပ်ချက်တွေဆက်လက်ကြီးထွားနေဆဲဖြစ်ပါတယ်လက်ရှိအစိုးရတဲ့လက်ထက်မှာကျန်းမာရေးကဏ္ဍအတွက်ဘတ်ဂျက်တွေတိုးမြှင့်တုံးဆွဲလာတာကြိုးဆိုရမယ့်ကိစ္စတစ်ခုဖြစ်ပေမဲ့လဲအခြေခံအပြင်ပြပြပြောင်းလဲရမှာတွေကအများကြီးကြန့်ရှိနေပါသေးတယ်အထူးသဖြင့်စိတ်ဓာတ်တွေကိုစပြင်ရလိမ့်မယ်လို့ဦးသိန်းသန်းဦးကထောက်ပြပါတယ်
နံပါတ်1 mindset ကစပြင်ရမှာဗျဆရာဝန်တွေရဲ့ mindset ဆိုနော်စက်တပီးပေါ်ပြည်သူလူထုကိုလှုပ်ရှားပြရမယ်ငါတို့ကလူနာရဲ့တက်တာရတက်တာကြောင့်လုပ်ကြည့်ဖို့စိတ်စေတနာနေပေါ့ဗျာဟာငေါ့ခံမှာကြောက်တဲ့လူနဲ့ကိုကပတ်စံပြီးပြရတယ်ကိုကကြောက်နေရတယ်ဘာဖြစ်လဲပြောနှောင်းနှောင်းမေးပြီးရတယ်ချက်ချင်းကြောက်ရသွားတော့ကြောက်မယ်ကိုကဘာမှ complaint ဘာမှလုပ်လို့မရကိုမှကိုကပတ်စံပြီးတဲ့လူကိုကပြရတာတည်းအကုန်လုပ်ပြရနောက်တစ်ခါထပ်ပြခြင်းတော့ဒိဉ္ဉံမျိုးသားတွေကကိုကြောက်တယ်လို့လာတာအဲ့ဒီအချက်တွေကဖြစ်နေတာပြင်းနေနံပါတ်1က mindset ပေါ့အဲ့ဒီကစအဲ့ဒီအစားပြမသူနာယူသောတန်ရှိသမားရောအပြင်လူရောဆရာဝန်အကုန်လုံးကသူ့ရဲ့လူနာကိုချိုးတာပွင့်လင်းစွာဆက်ဆံနေရင်းနှီးရှိရမယ်ဆိုတော့အဲ့ဒီစိတ်တွေပေါ့ဟာနဲ့ငါကနိုင်ကြဆိုတော့စိတ်မဟုတ်ဘဲနဲ့တကယ်ဆရာဝန်စိတ်ဓာတ်ပေါ့ဗျာအဲ့ဒါမျိုးရှိအောင်အရင်ဆုံးပြင်ရမယ်ဆိုတော့ဖြစ်နေ
ကျမ်းမာရေးကဏ္ဍမှာပြုပြင်ပြောင်းလဲဖို့ဆိုရင်ကျွမ်းကျင်တဲ့လှုပ်သားအရင်းအမြစ်လိုအပ်ချက်ဟာလဲအလေးထားကင်တွဲဖြည့်ရှင်းသွားရမယ်အရေးကြီးကိစ္စတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံကစစ်တပ်ကတူတွေကနေတနှစ်ကိုဆရာဝန်1300လောက်နဲ့တူနာပြု400လောက်ပဲမွေးထုတ်ပေးနိုင်သေးတာကြောင့်မြန်မာနိုင်ငံသားတွေရဲ့ကျန်းမာရေးလိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့ဗတ်ပေါင်းဆောင်ကနေအချိန်ယူကြိုးပမ်းအားထုတ်သွားအောင်မှဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ